မြန်မာနိုင်ငံအတွင်းမှာအခြေအနေအရရက်မှာစိတ်ဝင်စားစရာကောင်းလောက်အောင်တိုးတက်ဖြစ်ထွန်းမှုတွေတွေ့နေရပြီးဒီထက်ဖို့ဖြစ်ထွန်းတိုးတက်လာဖို့ကုလသမဂ္ဂအနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်းကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာလည်းဒီအချင်းထောင်အတွင်းကြံနေတဲ့နိုင်ငံရေးအချင်းသားတွေကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့အပြည့်စုံသိရအောင်ကုသညူဦးကပြောပြပါမယ်ရှင်။
ကမ္ဘာနိုင်ငံတွေကြားတနှစ်အတွင်းဖြစ်ထွန်းတိုးတက်မှုတွေနဲ့ပတ်သက်လို့ဒီမနေ့ကနယူးယောက်ကုလသမဂ္ဂရုံးမှာအထွေမှုချုပ်ဘန်ကီမွန်းကသတင်းစာရှင်းလင်းပွဲလုပ်သွားရမှာမြန်မာနိုင်ငံအကြောင်းကိုလည်းထည့်ပြောသွားပါတယ်မြန်မာနိုင်ငံမှာအပြောင်းလဲတွေမြင်နေရပြီဆိုတာကိုသူကအသိအမှတ်ပြုပြောပါတယ
် And in Myanmar we see a promising new opening we will persist
မြန်မာနိုင်ငံတွေအများလိုလာတဲ့ပွင့်လင်းပြောင်းလဲမှုတစ်တွေကိုမြင်နေရပါပြီကုလသမဂ္ဂအနေနဲ့တိုးတက်မှုတွေဆက်ရှိလာဖို့ကြိုးပမ်းဆောင်ရွက်သွားပါမယ်လို့အထွေမှုချုပ်ဘန်ကီမွန်းကပြောသွားတာပါကုလသမဂ္ဂတွင်မှုချုပ်ဟာဒီမြန်မာအစိုးရသမ္မတဦးသိန်းစိန်နဲ့ပြီးခဲ့တဲ့အာဆီယံကုလသမဂ္ဂဆွေးနွေးပွဲကာလအတွင်းမှာတွေ့ဆုံခဲ့ပြီးတော့လက်ရှိပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုသလိုပဲအပြောင်းလဲတွေပိုပြီးတော့ဖြစ်လာဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်။ဒါကြောင့်လည်းပဲမကြာခင်မှာမြန်မာနိုင်ငံကိုတွားရောက်နိုင်ဖို့ပြင်ဆင်ဆောင်နေပြီလို့တွင်မှုချုပ်ရဲ့ပြောခွင့်ရသူမာတင်နက်စကီက VOE ကိုပြောပါတယ
်။ The Secretary General has said publicly that he intends
မြန်မာနိုင်ငံဖိတ်ကြားချက်ကြောင့်သူမြန်မာနိုင်ငံကိုတွားရောက်လို့ရဆိုတာကိုအတွင်းမှုချုပ်အနေနဲ့တရားဝင်ပြောထားပြပါပြီ။ဒီအတွက်မြန်မာနိုင်ငံကိုဖြစ်နိုင်သမျှမြန်မြန်တွားရောက်နိုင်မှုပြင်ဆင်နေပါတယ်
။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာစိတ်ဝင်စားစရာကောင်းတဲ့တိုးတက်မှုတွေကိုမြင်ရသလိုပဲကုလသမဂ္ဂရဲ့ဒီမြန်မာအရေးပါဝင်ဆောင်ရွက်မှုကိုလည်းလက်ခံလာတာကိုတွေ့ရတယ်လို့အတွင်းမှုချုပ်ပြောခွင့်ရသူမာတင်ကပြောပါတယ
်။ Very interesting developments on a number of fronts.
မြန်မာနိုင်ငံတွင်အခြေအနေတော်တော်များများမှာစိတ်ဝင်စားစရာကောင်းလောက်အောင်တိုးတက်မှုတွေမြင်လာရပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးလုပ်ငန်းစဉ်တွေလည်းပါပါတယ်။အဲ့ဒီအထက်မှာဒေါအောင်ဆန်းစုကြည်ပါဝင်ပတ်သက်လာပါတယ်။တိုင်းရင်းသားကိစ္စရပ်တွေမှာလည်းအာဏာပိုင်ဒီဘက်ကပြောင်းလဲလာတဲ့ခြေလှမ်းတွေတွေ့လာရပါတယ်။ကုလသမဂ္ဂရဲ့ဖွဲ့စည်းတချို့ဟာမကြာခင်ကပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နယ်စပ်ကိုတွားရောက်ခွင့်ရခဲ့ပါတယ်။ဒါဟာအဲ့ဒီဒေသအတွင်းကပြည်သူတွေအတွက်ဒီမဟုတ်ပဲကုလသမဂ္ဂဖွဲ့စည်းတွေအနေနဲ့အဲ့ဒီကခြေနေတွေကိုကိုယ်တိုင်ကိုယ်ကျတွားရောက်စစ်ဆေးလေ့လာခွင့်တွေဟာအတော်လေးအရေးကြီးတဲ့ကိစ္စရပ်တွေပါ။
ဒါပေမဲ့လည်းနိုင်ငံတကာကလိုလားနေတဲ့အခြေအနေတွေအတိုင်းတော့ဖြစ်နေပြီလို့ယူဆလို့မရသေးတဲ့အကြောင်းလည်းပြောပါရယ်အထူးသဖြင့်တော့ဒီနိုင်ငံရေးကျင်းသားတွေလွတ်မြောက်လာရေးအပေါ်မှာအတွင်းမှုချုပ်အနေနဲ့အသေးချာကိုစောင့်ကြည့်နေတယ်လို့ပြောခွင့်ရသူကဆိုပါရယ
် It's unchanged on the part of the Secretary General. He believes that those political prisoners
ကျင်းတော်တွေအတွင်းကြာရှိနေတဲ့နိုင်ငံရေးကျင်းသားတွေဖြစ်နေသမျှမြန်မြန်လွတ်လာသင့်တယ်ဆိုတဲ့အတွင်းမှုချုပ်ရဲ့အမြင်ယူဆမပြောင်းမလဲရှိနေပါတယ်လာမယ့်ရပိုင်သတင်းပတ်တွေအတွင်းမှာဒီအခြေအနေတွေဖြစ်မလားဆိုတာကိုကျွန်တော်တို့အသေးချာစောင့်ကြည့်နေပါတယ်
။ကုလသမဂ္ဂတွင်မှုချုပ်ဘန်ဂီမွန်းအနေနဲ့မြန်မာနိုင်ငံကိုအရင်ကနှစ်ကြိမ်တွားရောက်ခဲ့ပါတယ်။တစ်ကြိမ်ကတော့ Nargis Kezey ကိစ္စဖြစ်ပြီးတော့နောက်ကြိမ်ကတော့အမျိုးသားပြန်လည်တင့်မြတ်ရေးကိစ္စအတွက်ဖြစ်ပါတယ်။ဒီမြန်မာအာဏာပိုင်ခေါင်းဆောင်တွေနဲ့တွေ့ခင်ရခဲ့ပြီးမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့နှစ်ကြိမ်စလုံးမှာတွေ့ခင်မရခဲ့ပါဘူး။အခုဒီလာမယ့်ရှစ်နှစ်အစောပိုင်းမှာတော့ဒီမြန်မာနိုင်ငံကိုသူ့အနေနဲ့တတိယကြိမ်ခီးစဉ်တွားရောက်ဖြစ်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။